သူလျော်လုံးနေတယ်လို့ဆိုဆွဲခြင်းနဲ့ရုရှားတန်တမန်18ယောက်ကိုနှင်ထုတ်လိုက်ကြောင်းနယ်သာလန်နိုင်ငံကအင်ကာနေမှာကြေညာလိုက်ပြီးနောက်တခြားဥရောပနိုင်ငံတွေကလည်းအလားတူကြေညာခဲ့ပါတယ်။ရုရှားတန်တမန်18ဦးဟာထောက်လှမ်းရေးလုပ်ငန်းတွေကိုလျှို့ဝှက်လုပ်ကိုင်နေသူတွေဖြစ်တာကြောင့်တိုင်းပြည်ကနေနှင်ထုတ်ခဲ့တာလို့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။နယ်သာလန်ပြည်ထောင်စုအင်ကာနေမှာပဲဘယ်လ်ဂျီယံနိုင်ငံကရုရှားတန်တမန်21ဦး၊ချက်သမရနိုင်ငံက2ဦးနဲ့အိုင်ယာလန်နိုင်ငံက၄ဦးကိုနှင်ထုတ်ခဲ့ပါတယ်။မဟာမိတ်တွေနဲ့အတူ EU ဥရောပနိုင်ငံတွေမှာရုရှားထောက်လှမ်းရေးတွေနှဲသွားအောင်လှုံ့ဆော်တာဖြစ်တယ်လို့ချက်သမရနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်တုန်းအတွင်းကအမေရိကန်ပြည်ထောင်စု၊ဘူဂေးရီးယား၊ဆလိုဗက်ကီးယား၊အက်စတိုးနီးယား၊လစ်သူရေးနီးယား၊လာဗီးယားနဲ့မွန်တီနီဂရိုနိုင်ငံတွေကလည်းရုရှားတန်တမာတွေကိုနှင်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပိုလန်နိုင်ငံကလည်းရုရှားနိုင်ငံသား45ဦးကိုတန်တမန်အယောင်ဆောင်ကလျှို့ဝှက်ထောက်လှမ်းရေးအလုပ်တွေလုပ်နေတဲ့ဆိုတာတိုင်းပြည်ကနေနှင်ထုတ်ခဲ့ပါတယ်။ရုရှားအစိုးရကလည်းမက်လာအစောပိုင်းတော့ကလစ်သူရေးနီးယားတန်တမန်4ဦး၊လာဗီးယားတန်တမန်3ဦး၊အက်စတိုးနီးယားတန်တမန်3ဦး၊စုစုပေါင်း10ဦးကိုတိုင်းပြည်ကနေနှင်ထုတ်ခဲ့ပါတယ်။